ညောက်ကိုရဆွေရခဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား၃ဦးလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ဒါညောက်ကိုရီးယားနဲ့ဆွေးနွေးမယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောဆိုလိုက်ပါတယ်။ညောက်ကိုရီးယားအနာပိုင်တွေနဲ့အမေရိကန်ကြားတိုက်တိုက်ဆက်သွယ်ရေးလမ်းကြောင်းတွေရှိနေသေးဖြစ်ပြီးအမေရိကန်အစိုးရတာဝန်ရှိသူတွေကဆွေးနွေးညှိနှိုင်းနိုင်ရေးကြိုးပမ်းနေတယ်ဆိုနိုင်ငံဆိုင်ဝန်ကြီး Rex Tillerson ကကြေညာချက်ထုတ်ခဲ့တာပါ။ဒါပေမဲ့သမ္မတ Trump ရဲ့မှတ်ချက်စကားကြောင့်ဝန်ကြီးတီလာဆန်ရဲ့ပြောဆိုချက်ကနှိမ့်မိန်သွားရပါတယ်။ဝန်ကြီးတီလာဆန်ရဲ့ပြောဆိုချက်အပေါ်အမေရိကန်အစိုးရအင်ဂျီရောရဲ့တုံ့ပြန်ချက်နဲ့ပတ်သက်ပြီးအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကအခုလိုပြောပါတယ်
။ Now is not the time to talk. The only conversations that have taken place or that would be on bringing back Americans who have been
ဆိုင်ဟဲ့ပြီဖြစ်တဲ့အမေရိကန်ကျောင်းသားအော်တိုဝမ်ဘီယားလိုပဲဖန်စီထင်းတင်းခံထားရတဲ့အမေရိကန်ကြီးပြန်လို့ရေးအတွက်ပါအမေရိကန်တို့ကဆွေးနွေးပြောဆိုမှုတွေဖြစ်လာနိုင်ပါတယ်အမေရိကန်အစိုးရအနေနဲ့ဒီပုံစံဆွေးနွေးမှုကိုပဲလုပ်လို့တဲ့ဆန္ဒရှိပါတယ်ဒီချိန်မှာတော့မြောက်ကိုရီးယားနဲ့တခြားကိစ္စဆွေးနွေးမှာမဟုတ်ဘူးလို့အင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ပြောဆိုခဲ့တာဖြစ်ပါတယ်သမ္မတ Trump ရဲ့အခုလိုမှတ်ချက်ပေးပြောဆိုခဲ့ပေမဲ့လို့လဲသမ္မတအနေနဲ့တော့နိုင်ငံဆိုင်ဝန်ကြီးတေလာဆန်ပေါ်မှာယုံကြည်အားထားနေစေဖြစ်ပါတယ်လို့လဲအင်ဂျီရောကမနေ့တနင်္လာနေ့ကပြောဆိုသွားပါတယ်ရှင်